နယ်ဒီအစိုးရတက်လာပြီးတဲ့နောက်ဒုက္ခရဲ့ပြဿနာဟာပေါ်ပါယုံနေသွားလိမ့်မယ်လို့မျှော်လင့်ခဲ့ကြပါတယ်ခင်ဗျာအခုအဲ့ဒီမျှော်လင့်ချက်အတိုင်းဝန်ကြီးချုပ်ကဘယ်လောက်ထိဖြစ်စွမ်းပြီးနိုင်ရတယ်လို့ထင်ပါလဲခင်ဗျာသူတို့မဟုတ်ဖြစ်စွမ်းပြီးနိုင်ဖို့အခက်အခဲတွေရှိနေသလားဆိုတာယေရှုစကြောခင်ဗျာ
ဒုက္ခတွေဆိုတာကဘေးဖြစ်တဲ့လူကိုဒုက္ခတွေလို့ယူဆတာပေါ့နော်ဒုက္ခတွေဆိုတာအရင်းအရှိရပါဘူးလူလုံးတဲ့ဘေးကြောင့်ဒုက္ခတွေရှိတယ်တိုက်ပွဲဆောင်ဘေးဒုက္ခတွေရှိတယ်သဘောအားဘေးဒုက္ခတွေရှိတယ်အဲ့တော့ညာရဲ့နည်းတယ်ဆိုတော့အဲ့ဒါကတော့များလာတယ်နည်းလာတယ်လို့တော့ပြောလို့မရဘူးကျွန်တော်တို့မှဒီတိုက်ပွဲဆောင်ဒုက္ခတွေဟောသဘောအားဘေးဒုက္ခတွေဟောတော့ရှိနေတာပဲကျွန်တော်နိုင်ငံမှာလीသဘောအားဘေးကတော့အရင်နဲ့ဆိုလို့ရှိရင်ခက်စိတ်စိတ်နဲ့ခက်များများဖြစ်တယ်ဒါတကမာလုံးရဲ့ဒီယာဒီစီကြောင်းလဲခြင်းစနစ်မြန်မာနိုင်ငံရဲ့ဒီကစနစ်ကြောင်းလဲခြင်းကြောင့်ဖြစ်နေဖြစ်တဲ့အတွက်ကြောင့်ဒါကတော့ကျွန်တော်ယဉ်ဆိုင်ရတယ်။ယဉ်ဆိုင်တဲ့နေရာမှာကျွန်တော်တို့သဘောအဖြစ်ကိုအရင်ပြောမယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့ဟိုပို့ပြီးတော့ယဉ်ဆိုင်တုံ့ပြန်နိုင်စွာရှိအောင်ကြိုးစားနေရတယ်။နောက်ပြီးတော့ဖြစ်လာတဲ့အခါမှာလည်းကျွန်တော်တို့အနေနဲ့တုံ့ပြန်တဲ့ညီညီနဲ့တွားရတယ်။အဲ့ဒီမှာဆက်လွှဲမှုပုံစံအစ်စ်ကြီးပြောင်းနေဒါကြီးကတော့ကျူတင်ပြင်ဆင်တဲ့အပိုင်းတွေမှာပြည်သူတွေနဲ့ကျွန်တော်တို့နှိစအောင်လုပ်ပြီးတော့ပြည်သူတွေကိုပါဝင်လာအောင်ကျွန်တော်ဆောင်ရွက်တယ်ဒါတယ်လီဖုန်းကြီးပိုင်းမှာတော့အားနေသေးတယ်ဒါပေမဲ့ကျွန်တော်ဒါကိုလည်းအခုစူးစမ်းပြီးတော့စီရင်မှန်ကောက်ယူရလို့ဘာလို့လဲဆောင်ရွက်နေတာရှိရဲ့
ဟုတ်ကဲ့စီရင်ပြိပခါရရောင်းဘေးဒုက္ခရောက်ရတဲ့လူတွေကြတော့ခင်ဗျာ
conflict တွေကြောင့်ပြိပခါကြောင့်လူလုတဲ့ဘေးကြောင့်တိုက်ပွဲဆောင်များအဲ့နဲ့ပတ်သက်လို့ကတော့အခုရှိတဲ့နေရာတွေမှာပေါ့ကျွန်တော်တို့ဝန်ကြီးဌာနရဲ့မူဝါဒကတော့ဒီမြန်မာနိုင်ငံမှာဖြစ်တာကိုအကုန်လုံးကိုအမခွဲခြားမှုမရှိဘဲနဲ့ဆောင်ရွက်တယ်။ဆောင်ရွက်တဲ့နေရာမှာလည်းခုနပြောသလိုပဲနေမြန်တုတ်ပြန်ဆောင်ရွက်တာရှိတယ်။အဓိကကတော့ကျွန်တော်တို့ကလူတိုင်းစာထောက်ထားမှုအကူအညီပေးတယ်ပေါ့။လိုအပ်တာကိုကျွန်တော်ကဖြည့်ဆည်းတယ်။နောက်တစ်ခုကတော့စာထောက်ထားမှုအကူအညီကိုပေးရနေပြီးတော့ဒီဒုက္ခတွေစခန်းကြီးမှာကြာသွားလို့ရှိရင်တော့ကိုယ့်ရဲ့ကိုယ့်ရွာကိုမပြန်ခင်မှာဖွံ့ဖြိုးတိုးတက်ရေးဆွဲလုပ်ငန်းတွေကိုကျွန်တော်တို့ဦးစားပေးပြီးတော့ဆောင်ရွက်နေတယ်။ဒါရက်ပါလေဆိုတော့အတက်မွေးဝမ်းကြောင်းတွေတင်ကြားပေးတယ်။ပညာရေးတွေဟိုဒီဗိုင်းရပ်စ်မဖြစ်တော့အောင်ပတ်ဖို့ကူညီရဲအဲ့ဒီဟာကိုအခုကျွန်တော်ဒီနှစ်မှာဥပြောင်းပြီးတော့ဆောင်ရွက်ဟုတ်ကဲ့ပြမေးပါဦး
ဟုတ်ကဲ့ဆရာအဲ့တော့စောစောကဒီသဘာဝဘေးဒဏ်ကြောင့်ဖြစ်လာရတဲ့ဒုက္ခကြောင့်လည်းဒုက္ခတွေကခက်ခဲဖြစ်လာတယ်လို့ဆိုတော့ကွန်ဖစ်ကြောင့်ပฏิပက္ခကြောင့်ဖြစ်လာတဲ့ဒုက္ခတွေအရင်အတွက်ကောဘယ်လိုနေပါလဲဆရာခက်ခဲဖြစ်လာတယ်လို့ဆိုနိုင်ပါလားဆရာဒီလိုခက်ခဲဖြစ်သွားတာ
ပฏิပက္ခမဟုတ်ပฏิပက္ခကြောင့်ဖြစ်လာတဲ့ကိစ္စတွေကတော့ဟိုဟာပေါ့နော်ကျွန်တော်တို့ကတော့ဒီတဖြည်းဖြည်းနဲ့ဓာရီကိုနည်းမလားလို့ထင်ပေမဲ့ဟိုပိုဟိုလုံးဝနည်းသွားပြီကျော့သွားပြီဆိုတော့လည်းသိမတွေ့ရဘူးဖြစ်နေသေးပဲဖြစ်နေသေးပဲရှိနေသေးပဲဖြစ်နေတာတော့တွေ့ရတယ်ဘူးအရေးအတွက်ကတော့ပြောရတော့ခက်တယ်အရေးအတွက်ကတော့
ခုနကလိုနိုင်ငံရေးစီးရေးပฏิပက္ခရောင်ဘေးဒုက္ခရောက်နေတဲ့စုတွေကိုကြတော့ကောကူညီပံ့ပိုးမှုကဘယ်လောက်ထိထိရောက်ပါလဲခင်ဗျာ
သဘာဝီနဲ့ပတ်တည်ရတော့အဓိကတော့ကျွန်တော်တို့ရဲ့အင်အားနဲ့ကျွန်တော်တို့ဆောင်ရွက်တယ်ဒါပေမဲ့တဘာဝဘေးကြီးမှလို့ရှိရင်ကျွန်တော်တို့ကတဘာဝဘေးနဲ့ပတ်သက်တဲ့ဟိုဒီဒီစီမံခန့်ခွဲမှုဥပဒေရှိတယ်အဲ့ဒီဥပဒေထဲမှာဟိုတကယ်ကိုကြည်ကြည်ကြက်မြတ်ကြီးဖြစ်တယ်ကျွန်တော်အင်အားနဲ့မနိုင်တော့ဘူးဆိုမှကျွန်တော်ကညှာတာညှာပြီးတော့မှနိုင်ငံကအကူအညီကိုတောင်းတာအများအဖြစ်တော့ကျွန်တော်ရဲ့တဘာဝဘေးတွေအကုန်လုံးဟာကျွန်တော်နိုင်ငံရဲ့ကျွန်တော်ရဲ့ဘတ်ဂျက်တွေနဲ့တဘာဝဘေးစီမံခန့်ခွဲမှုကော်မတီဆိုပြီးကျွန်တော်ဖွဲ့ရတာရှိတယ်ဒုတိယသမ္မတနေ့ဦးဆောင်ပြီးတော့အဲ့ဒီကော်မတီမှာတဘာဝီအနေနဲ့ပတ်သက်တဲ့စီမံခန့်ခွဲရန်ပုံငွေဆိုတာအစိုးရရဲ့ဗန္ဒငွေနဲ့ထည့်ဝင်လာတဲ့ရန်ပုံငွေရှိတယ်အလှရှင်တွေကပေးတဲ့ရန်ပုံငွေရှိတယ်အဲ့ဒီအလှရှင်မှာတော့နိုင်ငံတကာအလှရှင်တွေရှိတယ်လို့ပြည်ရင်းကအလှရှင်တွေလည်းရှိ
အဲ့
ဒီခုနပြောတဲ့ကြံတဲ့ဟိုလူကြောင့်ဖြစ်တဲ့ပြိပခါတွေနောက်ခုနက conflict ကြောင့်ဖြစ်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်ကတော့တစ်ခါကြလို့ရှိရင်တဘာဝဘေးစီမံခန့်ခွဲမှုရန်ပုံငွေရလည်းတုံးတယ်အကြောင်းဆုံးနေဆိုကောင်းနေရတဘာဝဘီလို့ပြောပြီးမှကျွန်တော်ကဘီအားလုံးနဲ့ဆိုင်နေကျွန်တော်ဥပဒေထဲမှာလည်းရှိတယ်ဒါပေမဲ့များအားဖြင့် conflict နဲ့ပတ်သက်တဲ့နေရာတွေမှာလည်းဒီနိုင်ငံတကာကနေပြီးတော့ဝင်အောက်ကူညီထောက်ပံ့တာတွေရှိတယ်အဲ့တော့တရားဝင်ကျွန်တော်တို့နိုင်ငံတနိုင်ငံနဲ့တနိုင်ငံဆက်သွယ်ပြီးတော့တရားဝင်ကူညီတဲ့အဖွဲ့တွေကိုကျွန်တော်တို့အခုလူငွေကိုလက်ခံပြီးတော့စဉ်းစားကြကြောက်အောင်လုပ်ပြီးတယ်ရှင်းလင်းနေကိုပြန်ဖို့ကျွန်တော်တို့သုံးဆွဲတဲ့ဟာတွေအဲ့လိုနည်းနဲ့လုပ်ပါတယ်ဟုတ်
တချို့နိုင်ငံတကာအဖွဲ့အစည်းတွေကအဲ့ဒီဒုက္ခတွေရဲ့စခန်းကိုသူတို့သွားရောက်ခွင့်မပေးဘူးလွတ်လပ်စွာသွားလာခွင့်မပေးဘူးဆိုတော့ဤတွားတံတွေလည်းပြပကြနေရပါတယ်အဲ့ဒါကိုဝန်ကြီးပါပြန်ပြောချင်ပါလဲ
ဟောဒါနဲ့ပတ်သက်လို့ရှိရင်ဒီလိုရှိပါတယ်ကျွန်တော်တို့ကအဲ့လိုမျိုးကြီးပိတ်တင်တာတော့မဟုတ်ပါဘူးဒါပေမဲ့ဟိုတချို့ area တွေပေါ့ဥပမာဖြစ်ပြီးခဲ့တဲ့ရခိုင်မှာဖြစ်ခဲ့ကြောက်ပိုင်းမှာဖြစ်ခဲ့တဲ့ကိစ္စတွေမှာကြတော့လုံးကြုံကြီးပါဆိုတော့အကြီးကြီးရဲ့ကိစ္စ စ္စကြီးဖြစ်လာပါတယ်ဆိုတော့ပထမဆုံးဖြစ်တဲ့9 October မှာဖြစ်တဲ့ကိစ္စကလည်းဒါလုံခြုံရေးဒီဆိုရရဲ့လုံခြုံရေးကိုပါချိပါပြီးတော့ဖြစ်လာတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်လုံခြုံရေးနဲ့ပတ်သက်ပြီးတော့ဟိုစိုးရိမ်ရတဲ့ကိစ္စကြီးဖြစ်ခဲ့တယ်ပေါ့နော်နောက်ပိုင်းမှာလည်းအဲ့ဒီငယ်မြေမှာတော့လုံခြုံရေးနဲ့ပတ်သက်ပြီးတော့ဟိုသတိထားရမယ့်ကိစ္စတွေကလည်းဆက်ကရှိနေကြတယ်ဖြစ်ခဲ့တယ်ပေါ့အဲ့လိုလုံခြုံရေးနဲ့ပတ်သက်ပြီးတော့သိချတဲ့အတွက်ကြောင့်ဒီတိုင်းဟိုတွားဖို့လာဖို့အတွက်ကျေးဇူးတော်ပြောတာပါဒီလိုမျိုးပြိတ်ပင်ထားတာတော့ကျွန်တော်မဟုတ်ပါဘူ
း။နောက်ဒီလိုစီးရေးပဋိပက္ခဒီ conflict ကြောင့်မြန်မာနိုင်ငံနေဆက်ပြင်ပကိုကျော်ပြီးတော့ထွက်ရတဲ့ဒေသတွေရှိပါတယ်လူတွေလည်းရှိပါတယ်။အဲ့ဒီလူတွေကိုလက်ခံတဲ့နိုင်ငံတွေဒီနေ့ host country တွေရဲ့သဘောထားတနိုင်ငံနဲ့တိုင်းငံတူချင်းမတူမယ်လူမျိုးစုတစ်ခုနဲ့တစ်ခုအပေါ်မှာစုလို့ထားတဲ့သဘောထားနဲ့မတူဘူးဆိုတာတွေ့ရပါတယ်။ဥပမာကျွန်တော်တို့အတွေ့အကြုံပြောရင်ကျန်ဒီဘက်ကပဋိပက္ခကြောင့်ခိုင်ဘက်ကိုထွက်ပြေးခဲ့ရတယ်လို့ထိုင်ဘက်ကလုံအောင်ကိုအစီအမမပြုခဲ့ထားတယ်ဒါနဲ့တရင်ပြည်နယ်ဘက်ကထွက်ပြေးခဲ့ဘူးရလူတွေကြတော့သူတို့ကအစီအမပြုတယ်အဲ့လိုမျိုးတွေရှိပါတယ်အဲ့ဒီကိစ္စကိုရောမြန်မာနိုင်ငံအစိုးရနဲ့ဘယ်လိုသဘောထားပါလဲခင်ဗျာ
သူတို့သဘောလားလေဆိုတော့ကျွန်တော်တို့ကလေဒီလိုရှိပါတယ်ကျွန်တော်အင်ဂျင်နီယာနိုင်ငံတွေကတော့ရှိကြည်ရင်းနေတဲ့နိုင်ငံတွေအနေနဲ့ပဲရပ်တည်နေတာလည်းဖြစ်တယ်နောက်ပြီးတော့ကျွန်တော်တို့ရဲ့လေဟိုဒီနိုင်ငံတိုင်းဘွာရမှာလည်းချစ်ကြည်ယူနေကြပဲသူရှင်သေးပြီးတော့နေထိုင်နေဆိုတာလည်းရှိတယ်။ရှိတဲ့ခါကျတော့ဒါကျွန်တော်တို့တက္ကသိုလ်နိုင်ငံကဆက်သွားတဲ့လူတွေဟာကျွန်တော်တို့မှာတာဝန်ရှိတာပေါ့နော်။ရှိတဲ့ခါကျတော့ကျွန်တော်ကနှစ်ဖက်ညှိနှိုင်းပြီးတော့ဒီလူတွေအတွက်ကိုဆောင်ရွက်နေတဲ့ကိစ္စတွေလည်းရှိပါတယ်။အဲ့တော့ဒီငယ်ဆက်ဒီမှာအဲ့လိုမျိုးဆောင်ကျင်းနေရတဲ့လူတွေရဲ့အခြေအနေတွေလည်းညှိနှိုင်းပြီးတော့ဆောင်ရွက်ဖို့ဆိုတာကျွန်တော်ကြိုးစားနေတာပါပဲ
။အဲ့ဒီဒုက္ခတွေပြန်လာနိုင်ရေးတော့ဘယ်လိုအလားအလာရှိရလဲခင်ဗျာ။
ဟုတ်ကဲ့
တနည်းအားဖြင့်
တော့အခုဆိုလို့ရှိရင်ဥမာတရုတ်ပြည်သူပါတို့ပဲရောက်သွားတယ်ဒီဘက်ကိုပြန်လာတယ်ဆိုရင်ပြန်လာတဲ့သူအားလုံးကိုကျွန်တော်ကနေပြီးတော့ကျွန်တော်တို့တကယ်တော့ဘယ်သူလဲကဲလေးနဲ့ပြန်လည်နေရတဲ့ဝိညာဏကလည်းဒါကြီးပြန်ပြီးတော့သူသွားရည်လာရည်ပဲသူတို့ပြန်လည်လက်ခံဘူးနေရာပြန်လုထားဘူးဒါကြီးကျွန်တော်တို့မှတာဝန်ရှိပါတယ်အဲ့ဒါကျွန်တော်တို့ကြိုးစားခဲ့ရတာလည်းရှိတယ်ကြိုးစားနေရတယ်ရှိပါတယ်ဟုတ်ကဲ့ကျွန်တော်ဘက်ကပြန်လည်လက်ခံတယ်နေရာပြန်ရချလာမယ်ဒီအရဲမှာတွားရည်လာရည်အစီအပြောင်းကူညီတယ်တော်တော့ဒီစားစားဆောက်ပြေးကြည့်ဘူးတက်တလုံးအနည်းဆုံးကျွန်တော်တို့ကအခုအစီအမံကျရဆိုရင်တို့ပြန်လာတဲ့လူကိုအနည်းဆုံး9ဆ6ပတ်နဲ့နောက်ပိုင်းဆက်လက်ပြီးတော့ကိုယ်နေရာကိုရောက်အောင်မသွားနိုင်ဘူးဒီမှာလဲဆက်လက်6ပတ်နဲ့စနစ်တည်းလေးရှိတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီလူမှုဖွဲ့စည်းရေးနဲ့ကျွန်တော်ပူးပေါင်းပြီးတော့အခုကျွန်တော်ဝန်ကြီးဌာနဆောင်ရွက်နေတဲ့ကိစ္စကြီးအများကြီးရှိပါတယ်ကျွန်တော်ဝန်ကြီးဌာနဒီနေရာနေပါတော့ဒီလူမှုဖွဲ့စည်းရေးအများကြီးကျွန်တော်ပူးပေါင်းဆောင်ရွက်နေတာရှိပါတယ်
ဟုတ်ကဲ့နောက်နိုင်ငံတကာအဖွဲ့အစည်းတချို့ရဲ့စီးရင်မှာမြန်မာနိုင်ငံဟာဒုက္ခသည်တွေသူတို့အခေါ် refugees တွေအများကြီးထွက်လာတဲ့နိုင်ငံစီးရင်ထဲမှာတစ်ကနေ30အပြင်မှာပါနေပါလေခင်ဗျာအဲ့တော့ဝန်ကြီးဘာပြောလို့ပါလေခင်ဗျာ
အဲဒါတော့ကျွန်တော်အနေနဲ့တော့ဒါမဒီဟာနဲ့ပတ်သက်လို့ဘာမှတော့မပြောလို့ပါဘူးဒါပေမဲ့ကျွန်တော်တို့နိုင်ငံမှာတော့အခုကဘယ်လိုလဲဆိုတော့ကျွန်တော်တို့မှာအလုပ်ကိုင်အခွင့်အရေးနေနေပါလေဆိုတာဖြစ်နေတယ်အဲ့တော့ကျွန်တော်တို့ကအလုပ်ကိုင်ခွင့်လန်းဖို့ဖန်တီးဖို့ဆိုတော့ကျွန်တော်ကြိုးစားနေတယ်အဲ့တော့ကျွန်တော်အစိုးရကြီးကဒါအစီအမံချက်တွေပဲလုပ်လို့လူငယ်လူရွယ်တွေအတွက်အလုပ်ကိုင်အခွင့်အရေးကိုဖန်တီးဖို့ဆိုတော့ထည့်ပြီးတော့စဉ်းစားပြီးတော့ဆောင်ရွက်တယ်ပေါ့နော်ဝန်ကြီးဌာနနဲ့ဝန်ကြီးဌာနတွေကအစီအမံချက်လေးတစ်ခုဆွဲပြီးဆိုတော့ဒါဆိုအလုပ်ကိုင်ခွင့်လန်းဘယ်လိုပေါ်ဆောင်နိုင်မလဲဒါမျိုးတွေပေါ့နော်ကျွန်တော်တို့အဲ့လိုမျိုးအခုကြိုးစားဆောင်ရွက်နေပါတယ်ကျွန်တော်ရဲ့အစိုးရတက်တာကလည်းတစ်နှစ်ကျော်ယုံလေးပဲရှိသေးတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်ဒါကိုအားလုံးကလည်းကျွန်တော်ကြိုးစားနေတယ်အလုပ်ကိုင်ခွင့်လန်းရှိရင်လူတွေကအပြင်ရောက်မသွားဘူးပေါ့နော်ဒုက္ခတွေဖြစ်မတော့အပြင်ကိုဆက်သွားပြီးကိုယ့်နိုင်ငံမှာကိုယ်လုံးနိုင်မယ်တွားနေတဲ့လူတွေလည်းပြန်ပြီးတော့ရောက်လာရင်အဆင်ပြေမယ်ဆိုတဲ့ညီအစ်ကိုလည်းတော့ကျွန်တော်ဆောင်ရွက်နေပါတယ
်နောက်တစ်ခုကဝန်ကြီးတို့အစိုးရရဲ့စီမံကိန်းထဲမှာဘယ်ခုနှစ်ကြာရင်ဒုက္ခတွေအရေးအတွက်ဟာလုံအောင်ပျောက်သွားမယ်ပေါ်လောက်တူမျိုးဘယ်ခုနှစ်မှာကြာရင်ဒုက္ခတွေပမာဏကိုဘယ်လောက်ထိလျှော့ချနိုင်မယ်ဆိုတဲ့ချင်းအဲ့လိုသတ်မှတ်ထားတာလေးရှိရင်သိပြစေခင်ဗျာ
အော်အဲ့လိုတော့ကျွန်တော်တို့သတ်မှတ်ထားကျွန်တော်တို့ဝန်ကြီးဌာနအနေနဲ့အခုကကျွန်တော်ကလူမှုကယ်ဆယ်ဝန်ကြီးဌာနအနေနဲ့ပဲလေပြောတာကျွန်တော်လူမှုကယ်ဆယ်ဝန်ကြီးဌာနအနေနဲ့ကတော့ဟိုပြန်လေပြီးတော့ဟိုထူထောင်ဖို့ဆိုတာလေကျွန်တော်တို့ကဒီကယ်ဆယ်ဖို့ပြန်လေထူထောင်ဖို့ဒါတွေကိုပဲဆောင်ရွက်ရတာဖြစ်တယ်အဲ့ဒီလိုတော့သတ်မှတ်ထားတော့ကျွန်တော်ဝန်ကြီးဌာနအနေနဲ့
ဝန်ကြီးဌာနဟာဒီကယ်ဆယ်ရေးလုပ်ငန်းတွေလုပ်တဲ့နေရာမှာလူမှုအဖွဲ့အစည်းနဲ့ပူးပေါင်းဆောင်ရွက်တယ်လို့ဆိုပါတယ်အဲ့တော့လူမှုအဖွဲ့အစည်းရဲ့ပါဝင်ပံပိုးမှုအစီအမံပြုမှုရောဘယ်လောက်ရရှိပါလဲခင်ဗျာအဲ့ဟာနဲ့ပတ်သက်လို့ကတော့တည်နှက်မှုရှိပါရဲ့လား
တို့ကတကယ်ပဲပြည်သူတွေကိုကြိုးရှိအောင်လုပ်မယ်ဒါပြည်သူနဲ့တိုက်ရိုက်အကျိုးရှိမဲ့လုပ်ငန်းတွေကျွန်တော်တို့ဆောင်ရွက်မယ်ပြည်သူဒုက္ခရောက်ရင်ဘယ်လိုကူညီမလဲဒါပါပဲအဲ့တော့ကျွန်တော်တို့နဲ့အတူပြည်သူတွေကဝိုင်းဝန်းပါဝင်တယ်လို့နိုင်ငံတကာဖွဲ့စည်းရတယ်ကျွန်တော်တို့တကယ် လုံနိုင်တဲ့လုံရည်ဒီပေါ့နော်လုံနိုင်တဲ့လုံရည်ဒီဟိုအတိမတ်ကြည့်ဖို့နဲ့ပို့ပြော့လုံနိုင်အောင်ဟိုပတ်ဖို့ကူညီဖို့နဲ့ကျွန်တော်ရဲ့လုံရည်ဒီမှာအမြင်ရှင်းဖို့ပေါ့နော်ဒါတွေကလည်းကျွန်တော်အများကြီးလိုအပ်တယ်ကျွန်တော်နေတဲ့ထင်ပါတယ်ကျွန်တော်လည်းကြိုးစားနေပါတယ
်ဟုတ်ကဲ့အခုတော့အလုံးလောက်ရှိပါရဲ့လားတန်ရန်တကာဝန်ကြီးတွေလုံရည်ကိုအတိမတ်ပြမှု
အဲ့ရကတော့အချင်းကြီးအဖြစ်ပြက်အရရက်နဲ့အနေထားတွေပေါ်မှာမူတည်ပါတယ်နိုင်ငံကြီးရဲ့လေဆိုတဲ့အတွက်ကြောင့်ကျွန်တော်တို့နေနေရတော့ဘက်ကကျွန်တော်တာဝန်တော့ကျွန်တော်ကြည့်အောင်ကြိုးစားနေပါတယ်လို့ကျွန်တော်နေနေပြောချင်တာ